ရှေးဦးတောင်၏လောကုတ္တရာခက်စစ်ခက်ရများအမှတ်9 23မိနစ်ဂျိုးဝါဒဝိညာဉ်ဝါဒနှင့်ဗုဒ္ဓဝါဒတို့၏အရေးကြီးသောနှိုင်းယှဉ်ချက်အကြောင်းကျွန်ုပ်၏ဆောင်းပါးများကိုဖတ်ရှုလေ့လာသောပုဂ္ဂိုလ်တဦးထံမှစာတစောင်နှင့်အမေးပု္ပ္ပစာတစ်ခုပါလာရာ၎င်းမှာဗုဒ္ဓ၏ဝါဒသည်နံဝါဒဖြစ်ပါတယ်လို့ဟူသည်ပင်ဖြစ်၏ဤခေတ်၌ရုပ်ဝါဒဝိညာဉ်ဝါဒဟူသောစကလုံးများမှာအနောက်တိုင်းပြည်များတွင်လူသုံးများလျက်ရှိကြပေရာ၎င်းဝါဒများနှင့်ဗုဒ္ဓဝါဒတို့ကျောင်းတော်ရှုပ်ထွေးခြင်းမရှိစိတ်တော်ကရှင်းလင်းဖော်ပြရန်တာဝန်ယူလိုက်ရပေဦးမည်တို့ရတွင်ထိုကဲ့သို့ရှင်းလင်းဖော်ပြရ၌အနောက်တိုင်းပြည်များတွင်ခေတ်စားလျက်ရှိသောရုပ်ဝါဒအပိဓမ္မာ materialist philosophy နှင့်ဝိညာဉ်ဝါဒအပိဓမ္မာ idealist philosophy တို့အကြောင်းကိုလည်းနားလည်ဖို့လိုသည်ဖြစ်ရာ၎င်းတို့၏အကြောင်းကိုလေ့လာရပါသေးသည်အပိဓမ္မာနှစ်မျိုးအကြောင်းအနောက်တိုင်းပြည်များ၌ဥနောက်ကောင်းလာ၍စဉ်းစားဆင်ခြင်ခြင်းအလုံး၌ဝါဒနာပါကြသည့်အဘိဓမ္မာဆရာကြီးများသည်အိန္ဒိယပြည်၌ဂေါတမဗုဒ္ဓပွင့်တော်မူသည့်ခေတ်ပြိုင်လောက်မှစ၍ယနေ့တိုင်ဂင်္ဂနာမြောင်များစွာဖြင့်ပေါ်ထွန်းလာခဲ့ရာ၎င်းတို့ကိုအကျဉ်းချုပ်လိုက်သည့်ရှိသောရုပ်ဝါဒဂိုင်း materialist နှင့်ဝိညာဉ်ဝါဒဂိုင်း idealist ဟူ၍နှစ်ခုတည်းသာရှိသည်ဟုဆိုနိုင်ပေသည်ယောဝါဒတွင်လည်းဂိုင်းမျိုးမျိုးကွဲကြသေး၍ယောဝါဒဓမ္မချင်းလည်းအကြီးအကျယ်ညှိခုံလာကြသည့်ဤသူဝိညာဉ်ဝါဒဓမ္မချင်းလည်းဂိုင်းမျိုးမျိုးကွဲလျက်ရှိ၍၎င်းတို့အချင်းချင်းမှလည်းအကြီးအကျယ်ညှိခုံလာခဲ့ကြ၏ယောဝါဒဓမ္မနှင့်ဝိညာဉ်ဝါဒဓမ္မတို့ညှိခုံလိုက်ကြခြင်းမူကားပြောပေါ်ရမရှိချေယောဝါဒ၏အယူဆအကြောင်းယောဝါဒဓမ္မများ၏အရေးအကြီးဆုံးသောအယူဆမှာဗဗာမြင့်ကြီးနှင့်တကွနိလနက္ခတရာမှာဆ၍အာယုံ၅ပါးတို့နှင့်ထိတွေ့သိရှိနိုင်သောအရာဝတ္ထုတို့ဒီတာလျှင်မူလအခြေခံဖြစ်၍တိရတ်တော်ဝိညာဉ်စိတ်ဟူဒီမှာနောက်ပိုင်းတွင်မှဖြစ်ပေါ်လာရသောအရာဖြစ်သည်ဆို၏စိတ်သည်မရှိဟုဆိုလိုခြင်းမဟုတ်တို့ရာတွင်ရုပ်တွေဖြစ်ပေါ်ပြီးသည့်နောက်မှထိုရုပ်ကိုအမိပြု၍ဖြစ်ပေါ်လာရသည့်သိခြင်းဟုဆိုအပ်သောသဘောတရားသာဖြစ်သည်ဟုဆိုလေသည်ဤအကြောင်းအရာနှင့်ပတ်သက်၍ယောဝါဒဂိုင်းနာများကအထောက်အထားအကူအကအမြောက်များတင်ပြကြလေရာဉာဏ်ကြီးသောအဘိဓမ္မာဆရာကြီးများဖြစ်ကြသည့်အလျောက်၎င်းတို့တင်ပြကြသည့်အထောက်အထားများမှာလူတန်မှန်တို့အဖို့ရာ၌ညှင်းဆူရန်များစွာခဲခြင်းပေလိမ့်မည်ဝိညာဉ်ဝါဒ၏အယူအဆအကြောင်းတဖန်ဝိညာဉ်ဝါဒဓမ္မများ၏အရေးအကြီးဆုံးသောအယူအဆတစ်ခုမှာကျွန်ုပ်တို့၏ပတာဒယုတ်၅ပါးနှင့်တွေ့ရသည်ဆိုသောအရာဝတ္ထုယုတ်တရားများသည်အဟုတ်တကယ်ရှိနေကြသည်မဟုတ်စိတ်၌ထင်ရှားရခြင်းများသာဖြစ်သည်အဟုတ်တကယ်ရှိသောတဘာဝအစစ်အမှန်ကိုကျွန်ုပ်တို့သိမြင်နိုင်သည်မဟုတ်ဉာဏ်ချင်းကြားခြင်းထိတွေ့ခြင်းနမ်းခြင်းအရာခံခြင်းသည်ဟုသောအချင်းရများသည်ဒါလျင်ဣဇ္ဇဒဖြစ်၍ကျွန်ုပ်တို့အဖို့ကိုတွေ့ဖြစ်သည်အစင်းအနှံ့အတန်အဆရှိသောမဟိတတဘောတရားများမှာတကယ်ဟုတ်ချင်မှဟုတ်မည်စသည်ဖြင့်ယူဆကြသည်ဤများသာဆိုရင်ညှင်းဆို့ဖို့ခဲရင်မည်ဖြစ်တော်လဲဝိညာဉ်ဝါဒဓမ္မများသည်အစဉ်သက်၍လောကကြီးကိုဖန်ဆင်းသည့်တခုတည်းသောဝိညာဉ်တော်ဂေါရှိ၍လူအသီးသီး၌လဲတိရစ္ဆာန်မပါဝိညာဉ်ဆိုးတစ်ခုစီရှိသည်ဟုဆိုကြပြန်လေသည် evolution အကြောင်းရုပ်ဝါဒဓမ္မများနှင့်ဝိညာဉ်ဝါဒဓမ္မတို့အကြီးအကျယ်ဆုံးသောကွဲလဲချက်မှာရုပ်ဓမ္မများကရုပ်သည်ကမ္ဘာလောကကြီးတစ်ခုလုံးတွင်ရှေးဥစွာဖြစ်ပေါ်လာရသည်ဆိုရာဝိညာဉ်ဝါဒဓမ္မများကမူယုတ်တရားသည်ဟူသောအရာဝတ္ထုများသည်အလိုအလျောက်မဖြစ်နိုင်ဝိညာဉ်သည်ဟူသော God သည်ရှေးဥစွာရှိနေ၍၎င်းကဖန်ဆင်းလိုက်သောအခါမှနိလနက္ခတရာများနှင့်စကြဝဠာကြီးဖြစ်လာရသည်ဟုဆိုကြသည်ယုတ်ကအရင်ဖြစ်သည်တို့မဟုတ်ဝိညာဉ်စိတ်ကအရင်ဖြစ်သည်ဟူသောအချင်းရာမှာနည်းနည်းသောကိစ္စဖြစ်၍ထားပါဦးကျက်ကောင်ကအရင်ဖြစ်သည်တို့မဟုတ်ကျုပ်ကအရင်ဖြစ်သည်ဆိုတော့အချင်းရာဒီပင်နှစ်ဖက်လုံးကအကြောင်းပြစရာတွေအမြောက်များရှိ၏ကျုပ်ဓမ္မကကျုပ်ရှိပါမှကျက်ကောင်ပေါ့နိုင်သည်ဟုအကြောင်းပြနိုင်တကယ်တို့ကျက်ကောင်ဓမ္မကလည်းကျက်ကောင်ရှိမှသာပြုနိုင်သည်ဟုအကြောင်းပြနိုင်ပေလိမ့်မည်ကျွန်တို့၏အယူအဆမှာကျုပ်နှင့်ကျက်ကောင်ကိစ္စတွင် ဒါဝင်ဤ evolution အရကြက်ကောင်အဖြစ်နဲ့လည်းအရင်မကြနိုင်ကြက်ဥအဖြစ်နဲ့လည်းအရင်မကြနိုင်အကောင်တမျိုးမျိုးမှတရွှေ့ရွှေ့တဖြည်းဖြည်းပြောင်းလဲပြီးကြက်မျိုးဖြစ်ပေါ်လာရတကယ်လို့ရုပ်နဲ့နံဒီလဲမိဒူကားမြတိတိကျကျအရင်ကြသည်ဟုမဆိုနိုင်ပဲတဖြည်းဖြည်း evolve ဖြစ်လာသည်ဟုသဘောကျသည်ဘဝတစ်ခု၌ပရိသန္တိတရားတွင်ကလလရည်ကြည်သည်ဟုသောတရားနှင့်နံဝิญဉ္ဇဉ်တို့တပြိုင်တည်းဖြစ်ပေါ်လာရသည်ဆိုခြင်းကိုထောက်ခြင်းအဖြစ်လဲယုံနေနံတို့အရင်ကြမှုအတွက်ဆုံးဖြတ်ဖို့ခဲရင်ဤကဘာမြေကြီးတွင်ယုတ်တရားတို့အရင်ကြသည်ဆိုခြင်းကို evolution အရအငင်းနိုင်ဆိုတော့လဲယခင်ကဘာပြည့်စင်ကနံတရားတို့သည်ယုံနေတွဲပြီးတတဝါကောင်ဖြစ်စေရန်တဘောအဖြစ် potential စောင့်နေတကယ်တို့ရှိနိုင်ကြသည်ဟူ၍လဲဆိုနိုင်ပေသည်ကဘာများသည်တစ်ခုပြီးတစ်ခုဖြစ်ချည်ပြည့်ချည်ရှိကြသည်ဟုဗုဒ္ဓဘာသာဝင်တို့ယုံကြည်ကြ၍လောကတပညာဆရာကြီးများကလည်းလက်ခံကြဟန်တူပေရာတခုတည်းသောကမ္ဘာမြေကြီး၏အစပြုပုံကိုတွေးဆပြောပြခြင်းအဖြစ်ဤပြည့်တနာပြည်လည်နိုင်လိမ့်မည်မဟုတ်ပေယုတ်ဝါဒအဘိဓမ္မာတခိုင်းအကြောင်းအနောက်တိုင်းမှလောကတပညာဆရာကြီးများဆိုင်ယင့်စ်များသည်ယုတ်ထုများကိုစံတက်ခြင်းအဖြစ်လူတတ္တဝါများအဖို့အသုံးဝင်သောအသိပညာများရရှိကြသည်ဟုဝေခံကြအမည်ဖြစ်တော်လဲအချောက်တိုက်တတ်တဲ့စိတ်ကူးကြံစားကြသည့်ယုတ်ဝါဒအဘိဓမ္မာဓမ္မများ၏အတွေးခေါ်များနှင့်ဝิญဉ္ဇဝါဒအဘိဓမ္မာဓမ္မများ၏အယူအဆများမှာလူတတ္တဝါများအတွေ့အကျိုးများစွာထွက်ပေါ်လာသည့်လက္ခဏာမရှိခြင်းတို့ရတွင်ယုတ်ဝါဒဓမ္မများနှင့်ဒိုင်ယာလက်တစ်ကဲမတီရီယယ်လစ်စင်ဓမ္မများမှာမူထူးခြားခြင်းနဲ့ရရှိခြင်းကိုတွေးရပေသည်အတွေးတက်တက်မဟုတ်ခြင်းကြောင့်ပထမအချက်၌၎င်းတို့၏ဝါဒမှာဝิญဉ္ဇဝါဒဓမ္မများကဲ့သို့စိတ်ကူးကြံစားခြင်းတက်တက်မဟုတ်ကြောင်းလောကတပညာဆရာကြီးများရှာပွေစမ်းတက်တွေ့ရှိသာသည့်အသိပညာများကိုအခြေခံရက်စဉ်ညင်သုံးတက်ခြင်းဖြင့်သိရှိရသောပညာရတစ်ခုဖြစ်ပါသည်ဟုအဆိုရှိလေသည်၎င်းတို့၏အတွေးခေါ်များသည့်ပင်လျှင်မိုးဘော်ကကြားလာသည့်စိတ်ကူးမျိုးမဟုတ်ပဲသိပ္ပံပညာဖြင့်တဘာဝကြက်ကြက်သုံးသက်ဆင်ញင်ထားသည့်စနစ်နီးနာကြီးတစ်ခုဖြစ်ပါသည်ဟု၍လဲဆိုကြလေသည်လူများစုအတွက်ဖြစ်ခြင်းအကြောင်းဒုတိယအချက်၌မိမိတို့၏ဝါဒသည်စဉ်းစားဉာဏ်ထက်တန်သူများကဉာဏ်စွမ်းပြတော်တဘောနှင့်ဉာဏ်ကိုအလေးအကျင့်ပြုလုပ်ကအချောက်တိုက်စိတ်ကူးကြံစားပြီးသည့်နောက်အခြားလူများအံ့ဩစိတ်သောငါထုတ်ဖော်တင်ပြသည့်ဉာဏ်ကစားတော့အချင်းရမျိုးမဟုတ်ကြောင်းကဘာတူကဘာတာလူများစုချောင်ချီးစေခြင်းတည်းဟုသောရွယ်ချက်လည်းရှိကြောင်းမိမိတို့ဤဝါဒလန်းစဉ်အတိုင်းလိုက်နာကျင့်သုံးခြင်းအဖြစ်တသက်ချောင်ချီးကြတော့တိုင်းပြည်များလည်းရှိပါသည်ဟုအဆိုရှိလေသည်ဆိုဗီယက်ယူနီယံတရုတ်ပြည်သူဓမ္မနိုင်ငံနှင့်ဥရောပအရှေ့ပိုင်းတိုင်းပြည်များသည်၎င်းဝါဒကြောင့်ကြီးပွားလျက်ရှိကြပါသည်ဟု၍လဲဆိုသေးရာလက်ခံယုံကြည်သူများလည်းရှိကြ၍အချို့ကလည်းကြီးပွားစေကမူဘယ်တို့ပင်ညာစသည့်ဖြင့်ရှုတ်ချကဲ့ရဲ့သူများလည်းရှိကြပေသည်ကျွန်ုပ်ကိုယ်တိုင်ကမူယုတ်ဝါဒအကြောင်းနှင့်ဝิญဉ္ဇဝါဒအကြောင်းတို့ကိုရှင်းပြခြင်းများသာဖြစ်သောကြောင့်ယုံတိုင်းမယုံတိုင်းအကြောင်းကိုဤနေရာ၌တာဝန်ယူ၍ဝါဒဖြန့်ပေးရန်အလိုမရှိပေတို့ရတွင်၎င်းဝါဒသည်အချို့သောဝิญဉ္ဇဝါဒများကဲ့သို့စေကူတွေးတော့ချက်တက်တက်မဟုတ်ပဲလူများစုတက်တာချောင်ကြည့်စီလို့ဒီရွေကျဲတစ်ခုရှိသည်ဆိုခြင်းကိုမူကားကျွန်ုပ်လက်ခံသည်ဗုဒ္ဓ၏အဘိဓမ္မာအကြောင်းဗုဒ္ဓဝါဒအကြောင်းကိုရေးသားရတော့၎င်းဝါဒသည်ယုတ်ဝါဒလည်းမဟုတ်ဝิญဉ္ဇဝါဒလည်းမဟုတ်ကြောင်းရှေးဥစွာတင်ပြရပေမည်ဂေါရမဗုဒ္ဓအားပရဗိုက်တူကတင်ဤဝါဒသည်အဘယ်သူသောဝါဒဖြစ်ပါသည်နည်းဟုမေးလျှောက်ရာဗုဒ္ဓကငါဤဝါဒဒီကဝိပဇဝါဒဖြစ်သည်ဟုဖြေဆိုတော်မူသည်အတိဘယ်မှာအမှန်အတိုင်းသိစေခြင်းကစိစေဝေဖန်ရသောဝါဒဟု၍ဆိုလိုတော်မူသည်ထပ်ဆင့်၍ဖွင့်ရသောလောကကြီးသည်တမက်စရာကောင်းလာသည်ဟုတတ္တဝါတိုင်းအထင်ရောက်လျက်ရှိရာစင်စစ်အဖြစ်လောကကြီးဟုသောယုတ်တရားနံတရားတို့သည်တကယ်ဟာတွေမဟုတ်အနစ်သာရမရှိအလကားတွေကြီးဖြစ်သည်ဟုထိုးထွင်း၍သိမြင်စေခြင်းကအနည်းနည်းဖုံဖုံခွဲကြမ်းစိတ်ဖြာ၍ပြတော်မူခဲ့ခြင်းဖြစ်လေသည်ထို့ကဲ့သို့အဘိဓမ္မာနည်းအားဖြင့်ခွဲကြမ်းစိတ်ဖြာ၍ဟောတော်မူပါတော်လဲ တတဝါများကမမြင်နိုင်ပဲရှိကြရာတွင်ယထဗုဒ္ဓကြကြထိုးထွင်း၍မြင်နိုင်စိတ်တော်ကပြယုတ်ဥပမာအမျိုးမျိုးလဲစောင်းတော်မူခဲ့၍ဥပဒနာရှုနည်းအမျိုးမျိုးတို့ကိုလဲဟောတော်မူခဲ့လေသည်ဝိထုပစ္စည်းကိုအလေးပေးခြင်းအကြောင်းဝိပဇဝါဒအကြောင်းကိုဆက်လက်ဖော်ပြခြင်းမပြုမီဗုဒ္ဓ၏ရွယ်ချက်နှင့်ကာမစိရုပ်ဝါဒရွယ်ချက်တို့ကိုနိုင်ရှင်ဖော်ပြရပေအောင်မီကာမစိရုပ်ဝါဒအဘိဓမ္မာတဘောအရာမှာလူတ္တဝါဒီရုပ်အစုဝေတစ်ခုမြတာဖြစ်၍ရုပ်ချမ်းသာရင်ရုပ်ကိုအမိပြု၍ဖြစ်ရသည့်အတိဆိုသောစိတ်ကလေးလဲချမ်းသာရတကယ်တို့ကိစ္စပြီးနိုင်သည့်နှင့်ယူဆလေသည်မိတို့ပင်ဖြစ်စေရုပ်ဆင်းရဲလျင်စိတ်ဆင်းရဲသည်ရုပ်ချမ်းသာလျင်စိတ်ချမ်းသာနိုင်သည်ထို့ကြောင့်ရုပ်တည်တာလျင်အရင်းမူလပဓာနာဖြစ်၍ရုပ်ချမ်းသာအောင်ဂရုစိုက်ခြင်းတည်တာလျင်ရေကြီးဆုံးဖြစ်သည်ဟုယူဆလေသည်ကာမစတာမဟုတ်ဣဘာဒာထိုဘာဒာစသည်ဖြင့်အမိခံယူလျက်ရှိကြသူအပေါင်းတို့မှလည်းဥစ္စာပစ္စည်းကြောဝါခြင်းကိုလူလာတောင်းတလျက်ရှိကြသည်ကြီးဖြစ်ရာဥစ္စာပစ္စည်းဟူဒီမှာကိုယ်ကာယကြီးစိန်ခံဖို့အတွက်မြတာအသုံးချနိုင်သည်ဖြစ်သောကြောင့်လူအလုံးလိုပင်ယုတ်တရားဖြစ်သောမိမိဤကိုယ်အတွက်ယုတ်တရားဖြစ်သောဥစ္စာပစ္စည်းကိုအရေးကြီးထားလျက်ရှိရာကယုတ်ဝါဒဓမ္မများနှင့်ဘာများချမ်းသာခြင်းရှိပါသည်တည်းနည်းဟုမေယံရှိပေသည်တန်တိဒုက္ခအကြောင်းဗုဒ္ဓ၏ရွယ်ချက်မှမူကားတတ္တဝါသည်အခြားသောအရာများထက်စိတ်ငြိမ်းချမ်းမှုရရှိခြင်းသာလျှင်အရေးကြီးဆုံးဖြစ်သည်ဟုမြင်တော်မူသည့်အလျောက်စိတ်ငြိမ်းချမ်းမှုရစေရေးအတွက်နိလညွန့်ပြတော်မူခဲ့သည်မဖို့နိဗ္ဗာန်သည်ဟုသောအခေါ်အဝေါ်များမှာလူတိုင်းနားလည်မည်မဟုတ်ဘဲစကားအဖြစ်ဖြင့်သာသုံးလုံးလျက်ရှိကြသည်ဖြစ်သောကြောင့်ဗုဒ္ဓတရားတော်၏ဂုဏ်တပါးဖြစ်သောတန်ဒိဋ္ဌိကခေါ်လည်းငင်းချက်ချင်းစိတ်ငြိမ်းချမ်းခြင်းရရှိခြင်းသည်ဟူသောအကျိုးတရားကိုဗုဒ္ဓ၏ရွယ်ချက်အနေဖြင့်သုံးလုံးဖော်ပြလိုက်ခြင်းဖြစ်ပါသည်ဗုဒ္ဓ၏ရွယ်ချက်ဖြစ်သောတန်တိဒုက္ခခေါ်စိတ်ငြိမ်းချမ်းခြင်းရရှိစေရန်မှာကာမစ်ယုတ်ဝါဒရွယ်ချက်ပြည့်စုံမှုကဲ့သို့အသင်းပင်အဖွဲ့စည်းများဖြင့်ဆောင်ရွက်ဖို့မလိုတယောက်ချင်းကြိုးစား၍တယောက်ချင်းရရှိခံစားနိုင်သည့်စိတ်ငြိမ်းချမ်းမှုအကျိုးတရားဖြစ်လေသည်အကျိုးသောမတ်ဝါဒီများကဂေါရမဗုဒ္ဓ၏ရွယ်ချက်သည်တယောက်တလီမြတာကိုစီကိုငါခံစားနိုင်သောချမ်းသာမှုမျိုးဖြစ်သောကြောင့်အစုလိုက်ပြုံလိုက်တိုင်းပြည်နှင့်ချီ၍ခံစားရသည့်ကာမစ်၏ရုပ်ဝါဒကဲ့သို့အရင်မပါအရာမရောက်လေဟံပြောတတ်များကြားရပူသည်ပြောလဲပြောကြပေမည်ထိုသူတို့သည်တရားကိုစားမချူသည်ဟုတိတတ်သူများဖြစ်၍တန်ဒီဒုက္ခသည်ဟုသောငြိမ်းချမ်းမှု၏အရာတာကိုတွေးယုံကလေးမျှမတွေးတတ်ရှာကြသောလူစုဖြစ်ချည်ဤတယောက်ချင်းသာခံစားနိုင်သောဒုက္ခမျိုးဖြစ်ခြင်းကမှန်ပါသည်တို့ရတွင်ခံစားရသောထိုပုဂ္ဂိုလ်တယောက်ဤချမ်းသာသည်ကာမတ်ယောစတာလင်ယောမော်စီသုံးယောခရူရှေးယောလေဦးပေါင်းတို့ခံစားကြရသည့်ချမ်းသာမှုစုစုပေါင်းတဲ့ကဲလွန်မွန်မြတ်ခြင်းကိုမူကားထိုလူစုမတွေးဆမမှန်းဆတတ်အောင်ရှိပေလိမ့်မည်ခမည်းတော်မှန်းဆနိုင်တယ်လို့ဟုမေးသူရှိလျင်ကိုယ်တိုင်အပြည့်အဝမခံစားရသေးစေကမူမှန်းဆနိုင်သည်ဟုဖြေဆိုရပေမည်။စိုးရင်ချက်တစ်ခုအကြောင်းဗုဒ္ဓဘာသာ၏အခဲအခဲကြီးတစ်ခုမှာတတ္တဝဟုရမြသည်စိစိန်ခံစားရခြင်းသည်ဟုသောဝေဒိတဒုက္ခမျိုးကိုလားနားလည်မည်အလျောက်လူလာတောင့်တကြ၍အနောက်ရှက်ကင်းသည့်စိတ်ငြိမ်းချမ်းခြင်းသည်ဟုသောတန်တိဒုက္ခမျိုးကိုမွမြတ်သည်ဟုနားမလည်နိုင်ကြခြင်းပင်ဖြစ်လေသည်။ယုတ်ဝါဒဓမ္မများဖြစ်သောမတ်များကနားမလည်သည့်အရာကိုမလိုခြင်းဟုဖွင့်ပြောကကြောခိုင်းခြင်းနှင့်တိတ်မများသောဗုဒ္ဓဘာသာဝင်များကမွမြတ်သောအရာဆို၍ရလိုပါ၏ဟုသူတောင်းကြခြင်းလောက်တာခြားနာခြင်းရှိလေသည်နားမလည်ပုံခြင်းမှာကအတူတူလောက်ပင်ဖြစ်၏ပမာစုသောတောင်းတတိုင်းရသောအဖြစ်နှင့်ဘာကုမြမလိုခြင်းမတောင်းတသောအဖြစ်သည်မိတိကကောင်းပါသည်ဟုမေးလျင်လူတိုင်းရသောအဖြစ်ကကောင်းသည်ဟုဖြေဆိုမိသူများပေလိမ့်မည်ဤများလောက်ခက်ခဲနဲ့နဲလာတော့တရားတော်ကြီးဖြစ်သည့်အတွက်ကြောင့်ပေါက်ရောက်ဖို့အလွန်ခဲရင်းသည့်ဖြင့်လောက၌လူကျင်နာရအောင်လုပ်ယူမည်ဆိုသောလူစု၏လမ်းစဉ်တည်တာလျင်လောမိုကြည်ဆိုးသွားပွေရာရှိသည်ဟုကျွန်ုပ်စိုးရိမ်မိသည်တဘောပေါက်ဖို့အချက်အကြောင်းဂေါရမဗုဒ္ဓ၏ဝိပဇဝါဒအကြောင်းကိုဆက်လက်ဖော်ပြပါအောင်မည်ဗုဒ္ဓဘာသာ၏အခြေခံတဘောတရားမှာလူကျင်ခြင်းသည်ဆင်းရဲခြင်း၏အကြောင်းဖြစ်သည်လူကျင်သောအရာကိုရလိုက်သောအခိုက်အတန့်တွင်ခဏတစ်ဖြုတ်ချမ်းသာသည်ပျော်တော်သည်မှန်တော်လဲလောဘဤတဘာဝသည် တစ်ခုပြီးတစ်ခုလူကျင်တမြဲဖြစ်တော့ကြောင့်ဘယ်အခါမှအတော်မတက်ထက်ခါထက်ခါလူကျင်ရမိတာဖြစ်သည်လူကျင်သောအရာကိုရသည့်အခိုက်အတန့်ကလေးအတွင်း၌ကျင့်တတ်မှုရှိခြင်းသို့မဟုတ်ပျော်လိုက်ရခြင်းနှင့်ထိုအရာကိုမရမချင်းတောင်းတရခြင်းရအောင်ကြိုးစားရခြင်းသည်ဟုသောဒုက္ခမျိုးခံရသည့်အချိန်တိုင်းထွာကိုနှိုင်းစင်လိုက်သည်ရှိသောဒုက္ခခံရသည့်ဘက်ကများစွာကြာရှည်သည်ထို့ကြောင့်လူကျင်မှုသည်ဟုသောလောဘသည်ဆင်းရဲရခြင်း၏အကြောင်းရင်းဖြစ်သည်ဟုရှေးဦးစွာသဘောပေါက်ဖို့လိုပေမည်ပါရမီအနုအယင်ပိုင်းခြားပုံအကြောင်းဤနေရာ၌ပင်အမြင်နှမျိုးရှိ၍ပါရမီအနုအယင်ခွဲခြားရပေအောင်မည်အချို့ကမူလူကျင်သောလောကီကြီးပွားမှုအမျိုးမျိုးကိုရအောင်ကြိုးစားရခြင်းသည်ဒုက္ခဖြစ်သည်မှန်တော်လဲ၎င်းဒုက္ခကိုရှောင်တော်လူသည်လူပြင်းတယောက်ဖြစ်၍လောက၌ကြီးပွားရန်မဖြစ်နိုင်ဟုနားလည်တတ်ကြ၏ထိုလူများ၏ထင်မြင်ချက်ကိုညှင်းဆွံမတတ်နိုင်ပေတို့ရတွင်ဗုဒ္ဓဝါဒအရမူကားထိုကဲ့သို့သောလူများသည်ပါရမီနုသောလူစုဖြစ်သည်ဟုဆိုရပေလိမ့်မည်ထို့ပြင်အခြားလူတစုရှိတတ်သေး၏ဤလူများကလူနည်းစုသာဖြစ်နိုင်၏ဤလူများကမူကားလူကျင်မှုသည်ဟုသောလောဘတမှုရိယသည်ဆင်းရဲခြင်း၏အကြောင်းဖြစ်သည်ဆိုခြင်းကမှန်ပါပေသည်ယုံလဲယုံကြည်ပါသည်တို့ရတွင်လူကျင်သောလောဘရှိနေခြင်းကခက်လာသည်လောဘကုံအောင်ရုပ်စွာအစုံလောဘနေအောင်ဘယ်ကဲ့သို့လောဘပါမည်နည်းဟုစဉ်းစားမိတော့လူအများလဲရှိတတ်သည်ဤလူများကပါရမီရင်သောလူများဟု၍ဆိုသင့်ပေသည်အရာရောက်လာတော့ကျင့်စဉ်အကြောင်းတတ္တဝါသည်ဤအရာထိုအရာစသည့်များကိုအဘယ်ကြောင့်လူကျင်ကြပါသနည်းလူကျင်စပွဲတကယ်ဟာများဖြစ်သည်ဟုအထင်ကလျက်ရှိသည့်အတွက်ကြောင့်လူကျင်မိကြခြင်းဖြစ်၏လူကျင်စရာတကယ်ဟာများမဟုတ်ခြင်းကိုရိပ်မိသလောက်နားလည်သလောက်သဘောပေါက်သလောက်လူကျင်မှုသည်ရိုးရိုးရမည်ဧကံဖြစ်၏ထို့ကဲ့သို့သဘောမပေါက်ပါဘဲလျက်မလူကျင်အောင်အောင့်ထား၍ဖြစ်နိုင်သောကိစ္စမဟုတ်ခြင်းဒိဋ္ဌိဒိဋ္ဌမတ္တကျင့်စဉ်မူကားလူကျင်စရာဟု၍ထင်မှတ်တတ်သောစိတ်အစဉ်ကိုဖြတ်၍တို့မဟုတ်ဖြတ်၍ပြခြင်းအဖြစ်အထင်မှားပျောက်စေနိုင်သောမည်ဖြစ်သည့်အတွက်ကြောင့်လူစွာအရာရောက်လာသည်လောကနှမျိုးရှိပုံအကြောင်းလူတတ္တဝါသည်စာဝတ်နေရေးအတွက်ဖူလုံပြီးသည့်နောက်ကြီးပွားရေးအတွက်၎င်းတုဒ္ဒငါကတာလွန်ရေးအတွက်၎င်းလောဘရှိထားကြခြင်းများမှာစိတ်ကိုယ်ရင်အလုတ်တက်တက်ဖြစ်၏ငါသည်ယမန်နစ်ကထက်ကြီးပွားလာခဲ့ပြီဟု၍၎င်းဤလူထိုလူများတဲ့ငါကတာလွန်လာခဲ့ပြီဟု၍၎င်းတွေ့တော့ကြံစီကစိတ်ကြည်နူးကြခြင်းများမှာစိတ်ကိုယ်ရင်ချင်းတက်တက်ဖြစ်၏ထိုကဲ့သို့သောစိတ်ကြည်နူးမှုကလေးခံစားရန်အတွက်ပင်တသက်ပတ်လုံးမနေမနာကြိုးစားကြရခြင်းဖြင့်ဖတ်ဖတ်မောလျက်ရှိကြ၏လူတိုင်းသည်စိတ်ကူးဖြင့်ကြည်နူးကာအိမ်မက်လောကထဲ၌တည်းတဘဝလုံးတသက်နေရာလုံးအချိန်ဖြုံးလျက်ရှိကြ၏ခဏတစ်ဖြုတ်အလိုကျ၍ကြည်နူးရခြင်းသည်လည်းစိတ်ကူးဖြစ်၍အလိုမကျသည့်ဖြင့်စိတ်နှောက်ကြည့်ရခြင်းသည်လည်းစိတ်ကူးပင်ဖြစ်၏ဒိဋ္ဌိဒိဋ္ဌမတ္တန်သည်ဟုသောကျင့်စဉ်ဒီကစေကူးရင်ချင်းဒီဟုသောအိမ်မက်လောကကိုဆွန့်လွတ်ကပစ္စုပန်ချင်းရများအပေါ်၌စိတ်ကိုထားနိုင်ရန်အလေးချင်းပြုလုပ်ရခြင်းပင်ဖြစ်လေသည်တမထာနှင့်ဝိပဒနာဌာနာဘုံအကြောင်းဝิญကြီးကျုပ်ဒီ၎င်းတထေးဒီ၎င်းစရေးဒီ၎င်းအလုတမလူစင်းရဲဒီ၎င်းကျွေးထူသောကုံနယ်ဒီ၎င်းတခန်းထဲတွင်အတူထိုင်ကကိုယ်စိတ်ကူးနှင့်ကိုယ်နေကြမည်ဆိုလျင်ဝิญကြီးကျုပ်အဖို့ရာ၌ကြည်နူးကြည်တလက်ဝန်းနောက်၆ကြည်တခါဖြစ်နိုင်၏တထေးအဖို့ရာမှာလဲရှင်ပြုံးကြည်တခါစိတ်ရှုပ်ချီတလက်ဖြစ်နိုင်၏စရေးမှာလဲသူ့ကြည်နူးစရာကလေးတွေနဲ့တူသူ့ပူစရာကလေးတွေနဲ့တူဖြစ်နိုင်၏လူစင်းရဲနဲ့ကုံနယ်တို့မှာလဲ၎င်းဤအတူပူကြည်တခါဝန္တာကြည်တလက်ရှိနေကြပေလိမ့်မည်ကြည်နူးစရာချင်းလဲအစဉ်ကွဲ၍ပူပင်စရာတို့မှာလဲတစ်မျိုးစီဖြစ်ကြပေလိမ့်မည်တို့ရတွင်ထိုသူအားလုံးတို့သည်ငင်းကဲ့သို့အခန်းထဲတွင်အတူထိုင်ကဒိဋ္ဌိဒိဋ္ဌမတ္တကျင့်စဉ်အရပစ္စုပန်တက်တဲ့အပေါ်၌အာယုံစူးဆိုင်လိုက်ကြမည်ဆိုပါကဓမ္မပေါ်မှမတော်ကားတံကိုလည်းအတူတူကြားခြင်းခွေးကလေးပြေးဝင်လာခြင်းကိုလည်းအတူတူမြင်ခြင်းမိဖို့ဆောင်မှငကြော်နှံ့ကိုလည်းအတူတူနမ်းခြင်းစသည့်ဖြင့်ခံစားကြရပေလိမ့်မည်အာနာပါနစတော့ကမ္မထံအလုံးမျိုးဒီလည်းဤအတိုင်းပင်မဟုတ်ပါလောဟုမေးပွေရာရှိပါ၏တူညီသောအချက်များ၌တူညီခြင်းကဟုတ်ပါလိမ့်မည်တို့ရတွင်ဒိဋ္ဌိဒိဋ္ဌမတ္တန်ကျင့်စဉ်ဤထူးခြားချက်ကြီးတစ်ခုမှာအလေးအကျင့်ပြုလို့၍ဉာဏ်အမြင်ရင့်ကျက်လာသောအခါ၌အိမ်မက်လောကနှင့် ဒိဋ္ဌလောကတို့၏ခြားနာပုံကိုကြာလေတဘောပေါက်လေးလေးဖြစ်လာ၍နောက်ဆုံး၌အလိုကြ၍ကြည်နူးခြင်းအလိုမကြ၍ဒေါပွားခြင်းသည်ဟုသောအချင်းရများသည်မိမိတို့၏စိတ်ကူးရင်တက်တက်မြတာဖြစ်ချေသည်တကားဟုဘွားကနေမြင်လာတတ်ခြင်းပင်ဖြစ်လေသည်အာနာပါနစသောကမ္မထမ်းမျိုးတက်တက်ဖြင့်ထိုကဲ့သို့အလိမ်ပြေစေဖို့မျက်စိလည်းပျောက်စေဖို့မဖြစ်နိုင်သလောက်ခဲရင်ပင်လိမ့်မည်အရေးကြီးသောနှိုင်းရှင်ချက်အကြောင်းဘုရား၏ဝါဒမှာရုပ်ဝါဒလည်းမဟုတ်ဝိညာဉ်ဝါဒလည်းမဟုတ်ဝိပဇဝါဒခွဲကျန်စိတ်ဖြာ၍တိမြင်အောင်ရှုခြင်းအဖြစ်စိတ်ငြိမ်းချမ်းမှုရအောင်ရည်မှန်းချက်ထားသောကျင့်စဉ်ကြီးဖြစ်လေသည်ဤကျင့်စဉ်အဖြစ်ရုပ်ဝါဒများကဲ့သို့တတိုင်းတစ်ပြည်လုံးအားကိုယ်ကာယဤချမ်းသာမှုရရှိစေအောင်လုပ်ပေးဖို့လည်းမရည်ရွယ်တဦးချင်းတယောက်ချင်းကြိုးစားခြင်းအဖြစ်တဦးစီတယောက်စီဤဘဝအတွင်းလက်ငင်းချက်ချင်းစိတ်ငြိမ်းချမ်းမှုရစေရည်အတွက်အာမခံနိုင်သောကျင့်စဉ်ကျင့်နည်းများသာဖြစ်လေသည်ဘုရား၏ကျင့်စဉ်အရကိုယ်ကာယကိုညှဉ်းပန်းနှိပ်စက်ဖို့လည်းမလိုပြောပြောနေသေးခဲ့သည်ဆိုတော့အယူဝါဒမျိုးလည်းမဟုတ်လောကီအာယုအမျိုးမျိုးတို့သည်တကယ်ဟာတွေမဟုတ်တော့ကြောင့်တမက်ဆွဲလန်းစရာဘာမှမရှိဟုသောပရမတ်ထတဘာဝအစစ်အမှန်ကိုထိုးထွင်းသိမြင်စေခြင်းကအလုံးလုံးယူရသည့်ဝါဒလန်းစဉ်များသာဖြစ်ပါသည်